မြမအစိုးရနဲ့ KIA ကချင်လူမျိုးရေးတက်ကြားအပြည့်အခက်ရက်စဲရေးအတွက်သဘောတူညီချက်မရသေးတဲ့အတွက် KIO ကချင်လွတ်လပ်ရေးအဖွဲ့ကတော့ပြည်ထောင်စုနဲ့အခမ်းအနားကိုတက်ရောက်နိုင်မှာမဟုတ်ဘူးလို့ဒီကနေ့ထုတ်ဖော်ပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်မဲ့66ချိန်မြောက်ပြည်ထောင်စုနဲ့အခမ်းအနားကိုအစိုးရကနေဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း66ဖွဲ့ကိုဖိတ်ကြားထားပြီးတော့အများစုကတော့အခမ်းအနားတက်ရောက်ဖို့ကိုလက်ခံပေးမယ်။ KIA ဘက်ကတော့တက်ရောက်ဖို့ညှင်းပယ်လိုက်တာဖြစ်ပါတယ်။ဘာကြောင့် KIO အဖွဲ့ကနေတက်ရောက်ဖို့ညှင်းဆိုထားသလဲဆိုတာကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတော်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့နေပြည်တော်မှာကျင်းပမဲ့ပြည်တော်စုနေအခမ်းအနားကိုအပြစ်ခတ်ရက်ဆဲထားတဲ့အဖွဲ့တွေအပါအဝင်အပြစ်ခတ်မရက်ဆဲသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကိုတက်ရောက်ဖို့အတွက်ဖိတ်ကြားထားတာဖြစ်ပါတယ်။အခုလိုဖိတ်ကြားထားတဲ့အကြောင်းကိုအစိုးရရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရဲထွတ်ကအခုလိုအတည်ပြုပြောပါတယ
်။မှန်ပါတယ်ခင်ဗျာကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုကျွန်တော်တို့ဖိတ်စာပို့ထားပါတယ်။အပြစ်ခတ်နဲ့ကျွန်တော်တို့ရက်ဆဲသဘောတူညီချက်ရပြီးဆက်လက်ဆွေးနွေးနေတဲ့အဖွဲ့တွေပါသလို KIO အဖွဲ့ကိုလည်းဖိတ်ကြားထားပါရခင်ဗျာ။တမရကြီးနေနေရတော့ဒီပြည်တော်စုနေမှာသူရဲ့နှစ်တကူမိကွန်းနဲ့ပါသလိုပဲဟိုအားလုံးစုံစုံညီညီနဲ့နိုင်ငံအနာဂတ်ရေးတွေငြိမ်းချမ်းရေးတွေဆွေးနွေးနိုင်မယ်ဆိုတဲ့သဘောမျိုးနဲ့ဖိတ်တာဖြစ်ပါတယ်
။ဒီဖိတ်ကြားစာကိုတော့မြန်မာငြိမ်းချမ်းရေးပေါ်ဆောင်မှုဗဟိုဌာနမြန်မာပီစင်တာကတစ်ဆင့်အဓိကတာဝန်ယူဖိတ်ကြားထားတာလည်းဖြစ်ပါတယ်။ဖိတ်ကြားထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမှာအပြစ်ခတ်ရက်ဆဲထားတဲ့ကရင်၊ KNI ၊မွန်၊ရခိုင်၊ချင်း၊နာဂ၊ရှမ်း၊ပအိုးနဲ့ဝစတဲ့အဖွဲ့တွေပါဝင်တယ်လို့အပြစ်ခတ်မရက်ဆဲသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပလောင်လွတ်မြောက်ရေးတပ်ဦးစတာတွေလည်းပါဝင်တာဖြစ်ပါတယ်။ဖိတ်ကြားထားတဲ့အဖွဲ့တွေထဲမှာ KIO ကတော့ပြည်တော်စုနဲ့အခမ်းအနားကိုတက်ရောက်နိုင်မှာမဟုတ်ကြောင်း KIO ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ဦးစွန်လုပ်ကံကအခုလိုပြောပါတယ်။
ကျွန်တော်တို့ကအခုလိုအခြေခုလိုအခြေအနေမျိုးမှာကျွန်တော်တို့ကသွားတက်ဖို့ဆိုရင်မတင်တော့ဘူးလို့ချင်တယ်ဒါကြောင့်မို့ကျွန်တော်တို့ဟိုကောင်ကြီးကမတက်တော့ဘူးလို့ကျွန်တော်တို့စပြန်လိုက်တယ်။ဩအခုလိုအခြေအနေမျိုးဆိုတာကဒီဒီတိုက်ပွဲတွေပါတင်နေစင်ဖြစ်နေတယ်။ဟိုတခြားဖက်စီတွေက ceasefire လုပ်ပြီးတော့သူကလာတက်လို့ကောင်းတယ်လေတင်တော်တယ်ကျွန်တော်တို့က ceasefire လည်းလုပ်ဘူးလို့ဘုဆိုတော့ဒီလိုဒီတိုင်းရနာတက်သွားတက်မယ်ဆိုရင်တော့တင့်တော်မူလို့ချင်းတယ်။ဒါကြောင့်မို့ကျွန်တော်တို့ကအဲခုလိုအခြေအနေမျိုးမှာကျွန်တော်တို့ကတက်နိုင်တွေ့ဖို့လို့ကျွန်တော်တို့ကစာပြန်လိုက်တာ
။မြန်မာပီစင်တာကတာဝန်ရှိသူတယောက်ကတော့ဖိတ်ကြားထားတဲ့လက်နက်ကိုင်အဖွဲ့အစည်းအတော်များများကတယောက်ဖို့ပြန်ကြားထားတယ်လို့ပြောဆိုပေမဲ့အတိအကျတော့သတင်းထုတ်ပြန်ထားတာမရှိသေးပါဘူး။အစိုးရရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရဲထွတ်ကလည်းသူအနေနဲ့ KIO ရဲ့ပြန်ကြားချက်ကိုတရားဝင်မသိရသေးတာကြောင့်တစုံတရာမှတ်ချက်ပေးဖို့မရှိကြောင်းပြောဆိုပါတယ်။ KIO ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာဒီလ၄ရက်နေ့ကတရုတ်နိုင်ငံရွှေလီမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲအပြီးမှာနှစ်ဖက်စီးရဲတင်းမာမှုတွေရှော့ချနိုင်ဖို့ခိုင်မာတဲ့စစ်ပြေညီညီကိုဖော်ဆောင်နိုင်ဖို့အတွက်ပြည်ပခဖြစ်ပေါ်တဲ့နေရာတွေမှာစောင့်ကြည့်လေ့လာရေးစနစ်တွေထားရှိဖို့နဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လက်ဆောင်ရွက်သွားဖို့သဘောတူကြောင်းထုတ်ပြန်ခဲ့ပါတယ်။ KIO နဲ့အစိုးရညီညီရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာဖေဖော်ဝါရီလနောက်ဆုံးဘက်လောက်မှာထပ်မံဆွေးနွေးကြဖို့ကိုလည်းသဘောတူထားပါတယ်ခင်ဗျာ။